အာဖဂန်ဘဝပိုင်းအရင်ငွေတွေပေါ်မှာအမေရိကန်ကထိန်းချုပ်ထားတာကိုဖယ်ရှားပေးဖို့အတွက်တာလီဘန်တွေကတောင်းဆိုလိုက်ပါတယ်။အောက်တိုဘာလအမေရိကန်တပ်တွေရုတ်သိမ်းချိန်မှာအာဖဂန်နစ္စတန်ကိုထိန်းချုပ်လိုက်တဲ့တာလီဘန်တွေနဲ့အမေရိကန်တို့ကြားနှစ်ဖက်အချင်းချင်းအရာရှိပြီးကာတာမှာပထမဆုံးချိန်ဖြစ်တဲ့လူကိုရိုင်းတွေ့ဆုံရမှာအခုလိုတောင်းဆိုလိုက်တာပါ။တန်တန်နိုင်ငံဒိုဟာမြို့မှာပြုလုပ်တဲ့နှစ်ရက်ကြာဆွေးနွေးပွဲဖွင့်ပွဲမှာအမေရိကန်ကိုယ်စားလှယ်ကအာဖဂန်နိုင်ငံအတွက်လူသားချင်းစာနာမှုဆိုင်ရာရည်ရှိအကူအညီပေးမှာဖြစ်ကြောင်းနဲ့အာဖဂန်နိုင်ငံသားတွေအတွက်ကိုဗစ်ကာဝေးဆေးတွေပေးဖို့ကတိပေးခဲ့တယ်လို့တယ်လီဗန်အဖွဲ့ကဦးဆောင်တဲ့ယာယီနိုင်ငံချိုင်းဝင်ကြီးအမီယာခန်မာတာကြီးကသတင်းတောက်တွေကိုပြောပါတယ်။အာဖဂန်နစ္စတန်မှာနှစ်ပေါင်း20လောက်တပ်တွေချထားခဲ့တဲ့အမေရိကန်နဲ့ရန်ဘက်ဖြစ်ရှိနေတဲ့တယ်လီဗန်တို့ကြားဆက်ဆံရေးပုံစံအသစ်ထားဖို့ပါဆွေးနွေးခဲ့တယ်လို့လည်းပြောပါတယ်။အမေရိကန်မှာအာဖဂန်ဘဝပန်းအကနဲ့အနှံ့ထားတဲ့ဘီလီယံနဲ့ချီတဲ့အရန်ငွေတွေကိုတော့အာဖဂန်နစ္စတန်ကိုတယ်လီဗန်တွေသိမ်းပိုက်လိုက်ခြင်းကစပြီးအမေရိကန်ဆိုတော့ကထိန်းချုပ်ထားတာပါ။တယ်လီဗန်အုံထုံမှုအောက်မှာလူခွင့်ရေးအတွက်စိုးရိမ်မှုတွေကြောင့်ကမ္ဘာ့ဘဏ်နဲ့ IMF အသီးသီးဆိုင်ရာငွေကြေးရမ်းမှုတွေဖွဲ့လို့ကလည်းဖွံ့ဖြိုးရေးအကူအညီတွေကိုရပ်ဆိုင်ထားပါတယ်။အမေရိကန်ရရှိတွေကဒီငွေကြေးခင်းချုပ်မှုဖြေလျှော့ပေးဖို့ကိစ္စဟာတယ်လီဗန်နဲ့သူတို့ပေးထားတဲ့ကတိတိုင်းလုံးမလုံးပေါ်မူတည်နေတယ်လို့ပြောပါတယ်။